American တရားရုံးချုပ်တရားသူကြီးဖြစ် Amy Coney Barrett ဒီကနေ့ကတရားဝင်ကြံသစ္စာကြေညာလိုက်ပြီးဖြစ်ပါတယ် American Senate Teller တို့က52ပဲ48မဲနဲ့တင်းလာနေကအတိပြုခန့်ပြီးတဲ့နောက်မှာတရားရုံးချုပ်တရားသူကြီးချုပ် John Roberts ရှေ့မှောက်မှာကြံသစ္စာကြေညာခဲ့တာဖြစ်ပါတယ်တရားသူကြီးကိုယ်နဲ့ဖွဲ့စည်းထားတဲ့ American တရားရုံးချုပ်မှာ Barrett ကသမ္မတ Donald Trump ခန့်တဲ့တတိယမြောက်တရားသူကြီးဖြစ်ပါတယ်သူကိုခန့်လိုက်လို့ Shields and Conservative တို့ဘက်က6မဲ3မဲနဲ့ Liberal တရားသူကြီးတွေပေါ်တည်တည်တတ်တတ်အားကြီးရရှိမှာဖြစ်ပါတယ်ပူပူနွေးနွေးခန့်ခံရတဲ့တရားသူကြီး Barrett အနေနဲ့သိပ်မကြခင်မှာပဲ American နိုင်ငံရေးမှာအရေးကြီးတဲ့ကိစ္စကြီးတစ်ခုတည်းပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေပေါ်တရားကျွန်းချုပ်ကဆုံးဖြတ်ဖို့လိုအပ်လာတဲ့အခါမှာပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်ဒါပြင်노말라ဆယ်ရည်နေမှာလဲ affordable care act လို့ခေါ်တဲ့ American ကျန်းမာရေးဆောင်ရှမှုစနစ်ဆက်လက်တည်ရှိရေးမတည်ရှိရေးကိစ္စတရားရုံးချုပ်ကဆုံးဖြတ်တဲ့အခါပါဝင်ဆွေးနွေးဆုံးဖြတ်လာရဖို့ရှိနေပါတယ်ခင်ဗျာ